နိုင်တော်အတိုင်းမင်္ဂတော်ဆန်းစုကြည်နဲ့တပ္ပရဝိမျက်ပေါ်ဆွဲဆူထားတဲ့အမှုတွေကနောက်ဆုံးကြန့်ရှိတဲ့အခရီးလိုက်စားမှု၅မှုကိုလာမယ့်ဒီဇင်ဘာလ30ရက်နေ့အပိသက်အမိတ်ချမှတ်ဖွယ်ရှိပါတယ်။အခုဒီဇင်ဘာလ26ရက်နေ့မှာတော့အဲ့ဒီအမှု၅မှုအတွက်နှစ်ဖက်ရှေ့နေတွေကတရားရုံးမှာအပိသက်လျှောက်လွှဲချက်တွေတင်ခဲ့ကြပါတယ်။အခုလိုအပိသက်လျှောက်လွှဲချက်တွေပေးပြီးတဲ့နောက်လာမယ့်ဒီဇင်ဘာလ30ရက်တရားရုံးချိန်မှာအပိသက်အမိန့်ချမယ်လို့တရားရုံးကသတ်မှတ်လိုက်ကြောင်းတရားရုံးနဲ့နှိစက်တဲ့အတိုင်းပိုင်းကဆိုပါတယ်။ကိုဗစ်ကာလအသုံးပြုဖို့ရဟယင်ငားရန်တာဝယ်ယူတာနဲ့ပြည်ပြည်နာတွေမှာအခရီးလိုက်စားတယ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့သဗ္ဗရဦးဝင်းမြင့်တို့ကိုစစ်ကောင်စီကအခရီးအမှုငားမှုနဲ့တရားစွဲဆိုထားတာပါ။ဒီကနေ့နေပြည်တော်အကျဉ်းဆောင်အထူးတရားရုံးကိုလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်မှာကျမ်းမာရေးကောင်းမွန်ကြတယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာပါ။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်နိုင်ငံတော်ရှုပ်ဝဲအုပ်တွေချိုးဖောက်မှုတဘာဝကပ်ပေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအခရီးလိုက်စားမှုစတဲ့အမှုပေါင်း20နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နှစ်ချမှတ်ထားပါတယ်။ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံတွင်မတရားဖမ်းဆီးခံရတဲ့အကျဉ်းသားတွေကိုပြန်လွတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်2669ကတောင်းဆိုထားပါတယ်။